လက်ဘရောင်းတောင်ကျင်းနီထုတ်လုပ်ရေးစီမံကိန်းကိုမကြခင်မှာပြန်လည်စတင်ဖို့မြန်မာဝန်ပေါင်းကုမ္ပဏီကမျှော်လင့်နေပါတယ်လက်ဘရောင်းတောင်စီမံကိန်းနဲ့ပတ်သက်ပြီးမကြခင်ပြန်လည်ကောင်းထည်ဖော်ဖို့သတိနဲ့အကောင်းမြင်တယ်လို့ကုမ္ပဏီရဲ့ Managing Director Mr. Gan Yi ကတရုတ်အစိုးရပိုင်းသတင်းစာကိုပြောကြားခဲ့တယ်လို့ပြီးခဲ့တဲ့သတင်းဘက်ကလည်းလက်ဘရောင်းတောင်ကျင်းနီစီမံကိန်းဧရိယာကိုတရုတ်တံမဲကြီးတွားရောက်ပြီးစီမံကိန်းဒေသကဝမင်းနဲ့ကန်တော်ကြီးရွာကရွာသားတွေတန်ဃာတော်တွေနဲ့တွေ့ဆုံခဲ့တယ်လို့သိရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဒေတာကန်တွေနဲ့ဆွေးနွေးညှိနှိုင်းခြင်းမရှိဘဲကုမ္ပဏီအနေနဲ့စီမံကိန်းကိုပြန်လည်စတင်မယ်ဆိုရင်လက်ခံမှာမဟုတ်ဘူးလို့ဝမင်းရွာသူမတ်အေးနဲ့ကပြောပါတယ်
။ကျမတို့ကတော့ဒေတာကန်တွေနဲ့မတွေ့မညှိနှိုင်းမဲနဲ့ဒီစီမံကိန်းကိုပြန်စမယ်ဆိုရင်ကျမတို့ကတော့လက်မခံဘူး။ကော်မရှင်ဟာဒီထဲမှာပါတာဒေတာကန်တွေနဲ့ညှိနှိုင်းရမယ်လေ။ညှိနှိုင်းတဲ့အခါမှလာမတွေ့ဘူး။ကျမတို့စီဆိုရင်ခုနောက်တို့ဖွဲ့ထားတဲ့အဖွဲ့အစည်းတွေဆိုတရားမှလာမတွေ့ဘူး။အဲ့ဒီအနေထားမှာလုံးဝမဖြစ်တင်ဘူး။အဲဒါဆိုညင်းညင်းနိုင်နိုင်နဲ့ဘာနေနေဖြစ်တဲ့နဲ့အရာကိုကျမတို့လိုအပ်ချက်ကိုလည်းညင်းနိုင်ရမယ်မေးမြန်းရမယ်သူတို့လိုကျမတို့ကိုပြောပြရမယ်လေအဲ့လိုတွေလည်းမရှိဘဲနဲ့ကျမတို့ကတကယ်လို့ဒီရဲ့လုပ်ကြည့်ကိုစမယ်ဆိုရင်ကျမတို့ကတော့ပြန်ပြီးတော့ကျမတို့ဖြစ်စင်နဲ့ဆက်နပြန်ပြရမှာပဲလုံးဝလက်မခံနိုင်ဘူးရောဂျင်းတွေဆိုတာလည်းသူကဒီလိုတရေကကိုနောက်ထပ်ဒီ7တန်းကိုပဲသူကပေးတာအဲ့ဒါလည်းဘယ်သူမှလက်ခံနိုင်တဲ့အင်အားမရှိဘူးလေကျမတို့အခုဒေတာကန်နေမှာဆိုရင်တရေက7တန်းနဲ့ရောင်းစားလို့မှမရတာဘဝရေဆုံးရှုံးမှုတွေလည်းများမှာပေါ့။တဝင်းချင်းထိုင်နေမှုတွေလည်းလာပြီးတော့စုံစမ်းတာလည်းမရှိဘူး။ဒေတာကန်လေးကောင်းလားဆိုးလားဆိုတော့လည်းလာပြီးတော့မေးမြန်းတာလည်းမရှိဘူး။စာထဲမှာပါတဲ့အတိုင်းကိုဖြစ်အောင်ကိုဘယ်သူမှလာပြီးတော့လုံးတာကိုမတွေ့ရဘူး
။ဒီစီမံကိန်းဟာတရုတ်နိုင်ငံရဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုအကြီးအမားဆုံးတစ်ခုဖြစ်ပြီးမြေယာသိမ်းခံရမှုသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကြောင့်ဒေသခံတွေလူခွင့်ရေးလှုပ်ရှားသူတွေကစန့်ကျင်ဆန္ဒပြခဲ့ကြတဲ့အတွက်မနစ်ကနိုဝင်ဘာကစလို့ရန်နာထားတာဖြစ်ပါတယ်။ဒီစီမံကိန်းနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုအစိုးရကဖွဲ့စည်းတာဝန်ပေးအပ်ခဲ့ပြီးနောက်မှာဒီစီမံကိန်းကိုနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ဆက်လက်လှုပ်တင်ကြောင်းနဲ့စာချုပ်အသစ်ပြန်လည်ချုပ်ဆိုပြီးနှစ်နာသူတွေကိုရော့ချေးပေးဖို့အကြံပြုခဲ့ပါတယ်။ဒီစီမံကိန်းနဲ့ပတ်သက်ပြီးသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်ဦးဝင်းမျိုးသူကတော့အခုလိုရှုမြင်ပါတယ်
။လူတစ်ယောက်ရဲ့တက်လေကြီးကြီးတယ်ဗျာ။လူ30ရဲ့တက်လေကြီးကြီးတယ်။လူ30ရဲ့တက်လေကြီးကြီးတယ်။အဲ့တော့ဒီမိုကရေစီနိုင်ငံမှာတော့လူတစ်ယောက်ရဲ့တက်လေလူ30ရဲ့အတက်လို့ပဲသဘောထားပြီးတော့ဘေးဘေးဆောင်ရဖို့လိုမယ်ပေါ့နော်။လူလေးချုပ်တဲ့ရတယောက်လေးထိတာပဲဆိုပြီးတော့ပေါ့စားလို့မရဘူး။ကျွန်တော်တို့ကတကယ်ကိုဒီမိုကရေစီနဲ့ human rights ကိုလေးစားရင်ပေါ့ဗျာ။အဲ့တော့ဒီလောက်ကြီးကျယ်တဲ့တပ်တူတွင် project ကြီးမှာတုံးတဲ့ဓာတုပေဒါပစ္စည်းရအများကြီးနဲ့ပေါ့ဗျာ။ဘလောက်ပဲပတ်ဝန်းကျင်ကြီးရဘလောက်ပဲချိန်ချင်းချိခိုက်မှုတွေကတော့ရှိနေတာပဲပေါ့ရှိရဆိုတာဥပမာမပြောနဲ့ဒီ Lebanon project ကြီးကမတရင်မတိုင်ခင်တော့ကကနေဒါကကျွန်တော်တို့ Ivory Hope Company ကလုပ်တော်တာလေအဲတော့ဆိုသူတို့က ISO 9000တို့ 40000 တို့ယူပြီးတာဆိုတာပတ်ဝန်းကျင်ကြီးရနဲ့ပတ်သက်ရင်စီမံခန့်ခွဲမှုနည်းနည်းဘလို့ပေါ့ဗျာကောင်းနေဆိုတာယူပြီးတာအဲ့လိုအခြေအနေနဲ့လုပ်တာတော့မှသူတို့ပောက်ပြီးတော့မြေတွေအစိတ်ပြင်တာတွေ Supply Outside ထွက်တာတွေဖြစ်တယ်အဲ့တော့ဒီတရုတ်တွေနဲ့ကတော့ဘယ်လောက်လုပ်ပါမယ်ပြောလဲဂရိပေးတာပဲနောက်တစ်ခုသုံးမဲ့ server line outside ရဲ့ပမာဏအများကြီးပဲဗျဒီလိုပတ်ဝန်းကျင်ညဉ့်ညမ်းမှုသူမြေလေတုညဉ့်ညမ်းမှုကြောင့်နော်ထိခိုက်နေတာကြီးဟာဘယ်လောက်တောင်ဖြစ်နေလဲဆိုတာတကယ်ကိုတိကျကြလုပ်ဖို့လိုလာပြီ
ဒီစီမံကိန်းကိုပြန်လည်ကောင်းထည်ဖော်ဖို့အတွက်မြန်မာဝန်ပေါင်းကုမ္ပဏီအနေနဲ့ဒေသခံတွေနဲ့ဆွေးနွေးညှိနှိုင်းပြီးပြုမွေလင်းလင်းချပြတဲ့နယ်လို့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုချင်မီကတုံ့တက်ပါတယ်
ကျွန်တော်အမြင်တော့အခုချိန်မှာတော့ကျွန်တော်ပြည်တော့ပေါ့အဲဆိုရဘက်ကဒီကော်မရှင်ရဲ့အစီအရကအဲ့ဒီအစီအရပေါ်မှာအကောင့်တွေဖုံမှုတွေကဆိုရဘက်ရဲ့အဆိုရပေါ့လေ90ရာခိုင်နှုန်းပြီးသွားပြီလို့သိရတယ်ဒီချိန်မှာလည်းတစ်ဖက်မှာရော်သားတွေရဲ့ခံစားမှုကလည်းရှိနေသေးတယ်ရှိနေသေးတဲ့အခါကျတော့ဘယ်လိုလဲဒီပြဿနာဟာအကောင်ဆုံးပြီးသွားပြင်ပြီးနောက်ကော်မရှင်မှာလည်းကျွန်တော်ပြည်တော့ကတော့ဒီကော်မရှင်ရဲ့အစီအရတိုင်းပြည်ပအကောင့်တွေဖုံမှုရှိမရှိဆိုတဲ့ကိစ္စကိုတော့ကျွန်တော်တို့သိအောင်တော့ကျွန်တော်တို့လုပ်ကြရလိမ့်မယ်တရက်စားတယ်မှာလည်းဒီတရုတ်တမကြီးရဲ့ကြိုးပမ်းချက်ကကျွန်တော်စဉ်းစားမိတယ်ဗျာကိုယ်အရင်စီမံကိန်းဆက်လုပ်စဉ်ကပေါ့ဒီလိုလေးရှင်းပြနိုင်ရင်တော့ပုံပြီးကောင်းမှာပေါ့ဗျာအဓိကတော့ဒီပြဿနာရဲ့အစက transparency မရှိခဲ့တဲ့ပြဿနာအဲ transparency မရှိခဲ့တဲ့ပွင့်လင်းမြင်လာမှုမရှိခဲ့တဲ့ပြဿနာနေတဖြည်းဖြည်းကြီးထွားလာပြီးတော့ဒီလိုနောက်ဆုံးအချိန်တွေဒီလိုဖြစ်ကြရတာပဲအဲ့တော့အခုချိန်မှာတော့ဘလိုပဲဖြစ်ဖြစ်ဒါသွားပြီးတော့တရုတ်တမကြီးရဲ့ဝမေးရောက်ပြီးတော့ဒါတွေကိုထွက်တွေ့တယ်ဆိုတာကတော့ကောင်းတဲ့လက္ခဏာပါဒါပေမဲ့လည်းကျွန်တော်ပြောချင်တာကတော့ဒီရာဇဝတ်သားတွေရဲ့စိတ်မှာဖြစ်နေတဲ့ဒီခံစားမှုပေါ့သူရဲ့ trauma ပေါ့အဲ trauma နဲ့ပတ်သက်ပြီးတော့ဒီလောက်ဖြောင်းဖြောင်းနဲ့တော့လုံလောက်မှမထင်ဘူးအဲ့တော့ဒီလိုဆိုရနေနဲ့ကျွန်တော်ဒီတက်မကပို့ပြီးတော့စူးစမ်းရလိမ့်ဦးမယ်လို့ကျွန်တော်ထင်တယ်
လက်ဘရောင်းတောင်ကျင်းနီစီမံကိန်းကို ဇွန်လ15ရက်နေ့မှာစတင်မယ်လို့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်နောက်ထပ်3လရွှေ့ဆိုင်းလိုက်တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာပါတယ်ဒီတော့တွင်မှာပဲတရုတ်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးအခြေအနေတွေနဲ့တရုတ်နိုင်ငံကမြန်မာနိုင်ငံကိုကူညီပေးနိုင်ရေးအလားအလာတွေနဲ့ပတ်သက်ပြီးတရုတ်ပြည်သူ့သမ္မတနိုင်ငံတော်ကောင်စီဝင်နဲ့နိုင်ငံတော်သမ္မတဦးသိန်းစိန်ဒေါအောင်ဆန်းစုကြည်တို့နေပြည်တော်မှာတွေ့ဆုံဆွေးနွေးကြတယ်လို့လည်းသိရပါတယ်ရှင်